Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ30ရက်စက်တာဘီနေ့ညနေခင်း VOA စီစဉ်လေးကိုမေးခင်ပြည်အောင်စုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမာဒီညနေခင်းတဲ့စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်ရဲ့နဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြောင်းဝင်စစ်ပကဲမှုနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဒီကနေ့ထက်လက်တော်မှာစတင်ကြားနာမှာဖြစ်ပါတယ်။မလေးရှားလူဝင်မှုကြီးကြပ်ရေးချုပ်ခန်းထဲမှာလွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံသားအများစုအပါအဝင်တင်ဆောင်သူ100ကျော်ထိရှိခဲ့ကြောင်းအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသွားတာရှင်တွေနားဆင်ကြမှာကအခုဧပြီလ10ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲရဲ့တရားမျှတမှုနဲ့ပတ်သက်ပြီးတော့
ญาณน้องพี่မဟုတ်တောင်မှာเนาะญาณน้องพี่ဒီပါလွတ်လပ်လိမ့်မယ်တရားမျှတသိမ့်မယ်လို့အဲ့လိုပဲပြော
တယ်ဒီကောက်ပွဲကောင်ရှင်ဖွဲ့ဝင်တူကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်နိုင်ငံရေးပါတီအစ်တတရဲ့ထူထောင်ရေးအတွက်နေ့ရက်ကြာတွေ့ဆုံပွဲကိုဒီနေ့မှာစပြီးကျင်းပလိုက်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲမှာရုရှားဂျာဝင်ဆွဖက်ခဲ့ဆိုတဲ့ဆွဆွဲမှုအပေါ်စစ်ဆေးမှုရဲ့အခြေအနေဆက်လာတွေကိုဒီညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လွေဦးနဲ့ကိုမင်းတို့ကကြီးညာပေးပါမယ်ရှင်
ပြည်ရဲ့နေထဲချင်းပါခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်ဆွဖက်ကဲမှုနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အတွင်းလူတွေပတ်သက်မှုရှိမရှိဆိုတာတွေကိုဒီကနေ့စတင်ကြားနာစစ်ဆေးမဲ့ထက်လက်တော်ထောက်လိုင်းကော်မတီကရုရှားအပေါ်မှာအဓိကအယုံဆိုင်နေပါတယ်။ကြားနာမှုမှာရုရှားနိုင်ငံကဩဇာလွှမ်းမိုးမှုကြိုးပမ်းနေတဲ့လူရည်တွေနဲ့နောက်ကျောင်းရာဇဝင်တွေအပြင်အမေရိကန်ရဲ့စိုက်ဘာလုံခြုံရေးစွန့်ရည်တွေပေါ်အဓိကအကဲဖြတ်ဆန်းစစ်သွားမှာပါ။အများအယုံဆိုင်နေတဲ့ကြားနာပွဲမတိုင်မီမှာပဲတက်နန်နဲ့မြဘက်လိုက်မှုကင်းကင်းစောင့်ရသွားမယ်ကြောင်း Republican Party ကထက်လက်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဒီမိုကရက်တစ်တော်မတူကကတိပြုပြောကြားထားပါတယ်။ထောက်လိုင်းသတင်းအချက်လက်တွေပေါ်မူတည်ပြီးစုံစမ်းစစ်ဆေးမှုတွေကိုကြည်ကြည်ပြင်းပြင်းလှုပ်ဆောင်သွားမယ့်အကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနားပြည်နယ်ထက်လက်တော်မတ်ရစ်ချက်ဘားကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တယ်လို့ကော်မတီဥက္ကဋ္ဌဗီဂျီးနီးယားပြည်နယ်ထက်လက်တော်မတ်မတ်ကဝါနာကလည်းစုံစမ်းတန်အောင်ဆောင်ရွက်မယ့်အကြောင်းပြောဆိုခဲ့တာပါ။ကော်မတီအနေနဲ့မကြုံဘူးလားအောင်များပြတဲ့မှတ်တမ်းတွေလက်ခံရရှိထားပြီးနောက်ထပ်အချက်လက်တွေထပ်မံရရှိဖို့ထောက်လိုင်းအတိုင်းအဝန်းနဲ့ဆက်လက်ညှိနှိုင်းနေတဲ့အကြောင်းလည်းကော်မတီဥက္ကဋ္ဌကပြောပါရယ်စုံစမ်းစစ်ဆေးမှုအတွက်လူ20ထက်မနည်းကိုခေါ်ယူမင်းမြတ်မှုရှိနေပြီးကော်မတီရှေ့မှာထွက်ဆိုခံခံလန့်ထားတဲ့သမ္မတထရန့်ရဲ့အကြံပေးပုဂ္ဂိုလ်လက်ဖြစ်တမန်လက်ဖြစ်တဲ့ဂျရက်ခူရှနာလည်းပါဝင်မှာဖြစ်ကြောင်းပြောဆိုထားပါရယ
်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်နိုင်ငံတည်းပြည်ဝင်ခွင့်ရဆိုင်ပြီးဒုက္ခတဲ့အခြေချနေထိုင်ခွင့်နဲ့ယာယီကန့်သက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်တွေကိုပြည်ထောင်စုဆိုရတရားသူကြီးကဆိုင်းငံ့ထက်ကိုထပ်ပြီးတက်တန်းတူလိုက်ပါတယ်။အမေရိကန်တရားသူကြီးဒရက်ဝါဆန်ကဒီသမ္မတဆိုရမိန့်ကိုဆိုရကအကောင့်ထဲမဖော်ဖို့အတွက်ယာယီဟန်တာတဲ့ဆုံးဖြတ်ချက်ကိုဒီလ15ရက်နေ့တုန်းကပဲချမှတ်ခဲ့တာဖြစ်ပြီးမနေ့ကဒါကိုထပ်မံတက်တန်းတူလိုက်တာပါ။ဒါအပြင်ဒီတက်တန်းတူမှုတွေမှာဟဝါယီပြည်နယ်ကတောင်းဆိုမှုရသမ္မတထရန့်ရဲ့လူဝင်မှုကန့်သတ်မိန့်ကိုဘယ်သူမှအကောင့်ထဲမဖော်ဖို့ကနဦးတားမြစ်ချက်တရားရုံးဥပဒေကိုပါထပ်တူပြဋ္ဌာန်းလိုက်ပါတယ်။တရားသူကြီးဝါဆန်ကသမ္မတထရန့်နဲ့သူ့ရဲ့လက်ဖော်ကိုင်မက်တွေကမွတ်စလင်တွေကိုပြစ်မှတ်ထားခွဲခြားကတ်သက်တာဖြစ်တယ်လို့ဟဝါယီပြည်နယ်ကပြောဆိုထားတာပါဝင်အစောပိုင်းအခုလိုဆုံးဖြတ်ချက်ဖြစ်စေတဲ့အခြေအနေတွေဟာပြောင်းလဲမသွားသေးဘူးလို့လည်းဆက်ပြောခဲ့ပါတယ်။တရားဒဂျီဝါဆန်ကဆက်ပြီးဘာသာရေးရခွဲခြားဆက်ဆံတာမျိုးမဖြစ်စေရဘူးဆိုတဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာပါတဲ့အချက်ကိုအခုဆူရရဲ့လူဝကချိုးဖောက်တာဖြစ်တယ်လို့ဟဝါယီပြည်နယ်အနေနဲ့သမ္မတရဲ့လူဝင်မှုကတ်သက်မိန့်ဥပဒေကိုစတင်ရမှာအောင်မြင်မဲ့အလားအလာရှိတယ်လို့လည်းဆက်ထောက်ပြထားပါတယ်ခင်ဗျာ။
အဲဒီသူကျော်ရဲ့ချင်းမွေးရင်းနဲ့ဒုက္ခသည်ပြဿနာဖြစ်ရှင်ဒေတာရင်းမဟာမိတ်တွေနဲ့ဆွေးနွေးမဲ့ပြပခီးစဉ်အစဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တိုင်လာဆန်ဟာတူရကီနိုင်ငံကိုတွားရောက်ခဲ့ပြီးအန်ကာရာမြို့တော်မှာဝန်ကြီးချုပ်ဘနလန်ယေရီယန်တူရကီသမ္မတရစ်ချက်တိုင်အာရိုဝါနဲ့နိုင်ငံခြားရေးဝန်ကြီးမက်ဗလူကာဘူဆိုဂလူတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံဆွေးနွေးမှုတွေအတွင်းတူရကီမှာပြီးခဲ့တဲ့နှစ်ထဲမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုကြိုးပမ်းမှုမှာနောက်ကွယ်ကကြိုးကန့်ခဲ့တယ်လို့တူရကီအာဏာပိုင်တွေဆွဆွဲထားတဲ့ဘာသာရေးကောင်းဆောင်ဖတူလာဂူလန်ကိုအမေရိကန်ကိုပြန်ပို့ပေးဖို့တူရကီဆိုရကဖိအားပေးနေတဲ့ကိစ္စပါဝင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ဒီနောက်မှာတော့မြောက်အတ္တန်တိတ်စာချုပ်ဖွဲ့နီတိုးဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံရမှာတော့မာမိတ်ဖွဲ့အတွက်ဗနာဟီယံပုံွေတွင်းထက်ဝင်ရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးကဖိအားပေးပြောဆိုသွားမှာပါအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကတော့အဲဒီစစ်သွေးကြွတွေထိန်းချုပ်ထားတဲ့စီးရဲနိုင်ငံရကာမျိုးကိုပြန်လည်သိမ်းပိုက်နိုင်ရေးစစ်ဆင်ရေးတွေဆင်နွှဲနေပါတယ်အမေရိကန်နဲ့အဲဒီစစ်သွေးကြွတိုက်ဖြတ်ရေးမဟာမိတ် တွေကတော့အစိုးရဖွဲ့ထွက်ပြေးသားတဲ့နယ်မြေတွေမှာတည်ငြိမ်မှုရှိစေဖို့ဒုက္ခသည်တွေနေရပြန်လာနိုင်ရေးဦးစားပေးဆွေးနွေးသွားကြမှာပ
ါ။ဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနဲ့နယ်စပ်တစ်ချောင်းမှာရှိတဲ့ IS စစ်သွေးကြွတွေနဲ့ဆီးရီးယားကတ်သဘုံတွေကိုဒေသတွင်းကနေတုတ်တင်ရှင်းလင်းဖို့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာခုနလကြာစစ်ဆင်နေကြတွေကိုအဆုံးသတ်ပြစ်တော်မယ်လို့တူရကီဆိုရကအကြေညာလိုက်ပါတယ်။ဆီးရီးယားဆိုရ IS စစ်သွေးကြွတွေနဲ့ကတ်တပ်ဖွဲ့ဝင်နဲ့တခြားသဘုံဖွဲ့ဝင်တွေအားလုံးကနေမြေပိုင်ဆိုင်ခွင့်ရဖို့ကြိုးစားနေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီအနေနဲ့သူ့ရဲ့စစ်စင်ရေးလှုပ်ဆောင်ချက်တွေကိုဘလောက်တိုင်းတာအထိရပ်ပြစ်မယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရှိသေးပါဘူး။ Operation Euphrates ရှိလို့နာမည်ပေးထားတဲ့တူရကီရဲ့စစ်စင်ရေးလုပ်ငန်းတွေမှာအောင်မြင်တာရှိတယ်လို့အခုလုပ်ငန်းကိုအဆုံးသတ်မှာဖြစ်ပြီးနောက်ထပ်လှုပ်ဆောင်မယ့်အစီအစဉ်တွေကိုတော့နောက်နာမည်တစ်မျိုးနဲ့လှုပ်သွားမှာဖြစ်တယ်လို့တူရကီဝန်ကြီးချုပ် Panali Yildirim က NTV ရုပ်သံကိုပြောလိုက်ပါတယ်။တူရကီတပ်ဖွဲ့ဝင်တွေနဲ့တူရကီကထောက်ပံ့ပေးထားတဲ့ဆီးရီးယားသဘုံတွေဟာအိုင်အက်စ်သွေးကြွတွေထိန်းချုပ်ထားတဲ့ဂျာရာပလတ်စ်ကိုအဓိကအာရုံစိုက်ပြီးထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့ဩဂတ်လမှာစတင်ခဲ့တာပါ။နေဆက်ကနေအနောက်ဘက်ကီလိုမီတာ40အထိဒေသတစ်ချောက်ကိုစစ်သွေးကြွတွေကအစောပိုင်းထိန်းချုပ်နိုင်ခဲ့ပေမဲ့တူရကီတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်မှုကြောင့်နောက်ပိုင်းမှာဆုတ်ခွာပေးခဲ့ရပါတယ်ခင်ဗျာ
။ UAE ဗီဇာအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်စံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးချုပ်ခန်းထဲမှာလွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်တည်ဆုံသူ100ကျော်ထိရှိခဲ့ကြောင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြထားပါတယ်။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်စူဟာခန်ကပြုစုထားတဲ့အစီရင်ခံစာကို Reuters သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာတော့ယောဂအမျိုးမျိုးနဲ့ရောဘာမှမသိရတဲ့အကြောင်းရင်းတွေကြောင့်မှာ2015ခုနှစ်ထဲတည်ဆုံသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာဒီဇင်ဘာလအထိအနည်းဆုံး35ယောက်ရှိခဲ့တဲ့အကြောင်းဖော်ပြထားပါ။တည်ဆုံသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။လူမှုကြီးကြပ်ရေးချုပ်ခန်းထဲမှာတည်ဆုံသူရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကလည်းလူစုရှင်ကြားထုတ်ပြန်တာမျိုးမရှိခဲ့သလိုအိန္ဒိယ၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းအလားတူထုတ်ပြန်လို့မရှိတာကြောင့်တည်ဆုံမှုနှုန်းဟာတခြားနိုင်ငံတွေနဲ့ဆိုင်များနေသလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဆိုင်တော့တည်ဆုံသူရေအတွက်ကမြင့်မားနေပြီးအမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူမှုကြီးကြပ်ရေးအချုပ်မှာတည်ဆုံသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြထားပါတယ်။မလေးရှားလူ့ခွင့်ရေးကော်မရှင်ဖော်ဝင်တူဖြစ်တဲ့ဂျယ်ဂျိုးဆပ်ကတော့တည်ဆုံမှုနှုန်းဟာမြင့်မားနေပြီးစနစ်တကူလုံးပြုရင်ပြောင်းလဲဖို့လိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်။တည်ဆုံမှုတွေနဲ့ပတ်သက်လို့ရာဇဝတ်မှုအဖြစ်စုံစမ်းစစ်ဆေးတဲ့ညောင်းထင်းသေးစကန်တချို့ကိုကိုယ်တိုင်တော်ရလေ့လာခဲ့ဘူးတဲ့ကော်မရှင်ဖော်ဝင်ကပြောဆိုထားပါ။တည်ဝင်ထုတ်ပြန်ချက်တွေအရမလေးရှားလူမှုကြီးကြပ်ရေးထင်းသေးစကန်18ခုမှာ2016ခုနှစ်တည်းထိမ့်သိမ်းထားသူပေါင်း16,000ကျော်ရှိခဲ့ပါတယ်။
တရုတ်သမ္မတရှီဂျင်းပင်နဲ့အမေရိကန်ကိုလာလေပြီးသမ္မတဒေါ်နယ်ထရမ့်နဲ့နောက်ပတ်ထဲတွေ့ဖို့ရှိတယ်လို့အမေရိကန်သမ္မတအင်ဗီဒေါ်ကအတည်ပြုလိုက်ပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတရုတ်သမ္မတရှီကိုဖလော်ရီဒါပြည်နယ်ကသူ့ဖမ်းပြစ်စခန်းမာရာလာဂိုမှာပထမဆုံးအကြိမ်ဖြင့်နှစ်ရက်ကြာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ AT69 ရဲ့မှာသမ္မတနှစ်ဦးဆွေးနွေးမဲ့အကြောင်းအရာတွေထဲမှာကမ္ဘာလုံးဆိုင်ရာဒေတာရင်းဆိုင်ရာနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေပါတယ်လို့ရေဘူးရသာဖော်ပြထားပြီးအသေးစိတ်ကတော့ဒီအင်ဗီဒေါ်ချင်းကြချက်ထက်မှာမဖော်ပြထားပါဘူး။အမေရိကသမ္မတရွက်ကပွဲစီယုံရေးကာလတုန်းကတော့မစ္စတာထရမ့်ကတရုတ်ရဲ့ကုန်သွယ်ရေးလှုပ်ဆောင်မှုတွေကိုဆန့်ကျင်ဝေဖန်ခဲ့ပြီးတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြှင့်ကောက်ခံသွားမယ်လို့ပြောခဲ့ကတရုတ်နိုင်ငံကိုငွေကြေးကစားသူဖြစ်နာမည်တက်မယ်လို့လည်းပြင်းပြင်းထန်ထန်ပြောခဲ့ပူပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့လည်းတရုတ်နိုင်ငံကိုဒီလအစောပိုင်းသွားခဲ့ပြီးအခုတရုတ်သမ္မတရှီရဲ့အမေရိကန်ခီးစဉ်အတွက်ပြင်ဆင်ခဲ့ပါတယ်။အဲ့ဒီတုန်းကတရုတ်သမ္မတရှီနဲ့တွေ့ခဲ့စဉ်ဝန်ကြီး Tillerson ကသမ္မတထရမ့်အနေနဲ့တရုတ်သမ္မတကြီးနဲ့တွေ့ဆုံပြီးနိုင်ငံကြားနားလည်မှုတွန်းမြင့်နိုင်အောင်ဆွေးနွေးဖို့မျှော်လင့်ထားတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ဘာရင်းနိုင်ငံကအမေရိကန်ကချက်တက်လေရင်နဲ့ရောက်ချမဲ့အစီအစဉ်ကိုလူခွင့်ရေးအတွက်စိုးရိမ်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲဆန့်ကျင်ထားခဲ့ပေမဲ့အခုခါအစီအစဉ်ပြန်ဆမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်အစိုးရကမနေ့ကပဲလွှတ်တော်ကိုအကြောင်းကြားပါတယ်။အစီအစဉ်ကဒေါ်လာတန်4000ကျော်ဝန်းရှိတဲ့ F-16 တိုက်လေယာဉ်စကူစင်းကို Lockheed Martin ကုမ္ပဏီထံကဗဟိုင်းနိုင်ငံဝယ်ယူခွင့်ရမှာဖြစ်ပါတယ်။လွှတ်တော်ကအတိအပြည့်အကြောင်းကြားလိုက်တဲ့အတွက်ပြန်လည်သုံးသပ်ဆေးဆရာမှာလွှတ်တော်မှတ်တည်နေတဲ့သိရှိလိုတဲ့အချက်တွေကိုပဲဖြစ်ဖြစ်စိုးရိမ်မခင်းတဲ့ကိစ္စတွေကိုပဲဖြစ်ဖြစ်ပြောဆိုနိုင်မှာဖြစ်ပါတယ်။နောက်ထပ်တော့American ပြည်သူကထက်နေအောင်လွှတ်တော်နေရာစလုံးကို Donald Trump ရဲ့ Republican Party ကထိန်းချုပ်ထားပါတယ်။ဒါမှမဟုတ် Barack Obama အစိုးရလက်ထက်မှာတော့ဗဟိုင်းနိုင်ငံအနေနဲ့အတိုက်ခံတွေကိုနှိမ်နှင်းတဲ့လူရက်တွေပါဝင်လူ့ကိုယ်ရေးမတန်းတွေတိုးတက်အောင်အရင်လုပ်ဖို့တောင်းဆိုထားပြီးတိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ကိုရက်ဆိုင်ထားတာဖြစ်ပါတယ်။လူ့ကိုယ်ရေးလှုပ်ရှားမှုနိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ဗဟိုင်းနိုင်ငံကိုတိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ပေါ်မှာကန့်ကွက်ခဲ့ပါတယ်
။ American နိုင်ငံရဲ့ဝန်ကြီးဌာနမှာကာလကြာရှည်လွတ်လာခဲ့တဲ့ဝန်ထမ်းတွေကိုတရုတ်ထောက်လိုင်းနဲ့ဆက်သွယ်လှုပ်ရှားခဲ့တာထင်ချန်ထားမှုနဲ့ဖန်ဆီးစစ်ဆေးနေပါတယ်။ဒီနိုင်ငံရဲ့ဝန်ထမ်း Kenneth Marie Claiborne ဟာတရုတ်ထောက်လိုင်းတွင်လည်းနှစ်တွင်နဲ့ချီဆက်သွယ်ခဲ့ပြီးဒေါ်လာ100,000,000လက်ဆောင်တွေအများကြီးရခဲ့တာကိုဝန်မခံပဲအဖြစ်မရှိကြောင်းပြည်ထောင်စုတရားရုံးမှာထွက်ဆိုခဲ့တယ်လို့ American တရားရုံးဝန်ကြီးဌာနကမနေ့ကထုတ်ပြောလိုက်ပါတယ်။အသက်60အရွယ်ရှိ Claiborne ဟာ1999ခုနှစ်ကနေစပြီးနိုင်ငံတကာဝန်ကြီးဌာနစီမံခန့်ခွဲကျွမ်းကျင်သူဖြစ်လုပ်ကိုင်လာခဲ့ပါတယ်။သူမအနေနဲ့ထိပ်တန်းအဆင့်လုံခြုံရေးနောက်ကျောင်းရှင်းချောင်းထောက်ခံချက်ရတာပြီး Iraq ဆူဒန်နဲ့တရုတ်နိုင်ငံတာဝန်တွေနဲ့ကောင်စစ်ဝင်ရုံးတွေမှာတာဝန်ချခဲ့ပူပါတယ်ခင်ဗျာ
။အလုံးနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အခုမှကြာခင်မှာအကျဉ်းပါမယ်ကြားဖြတ်ရွေးကောက်ပွဲရဲ့တရားမျှတမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ် NLC ဆွေးနွေးတဲ့လက်ချက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တစ်ဦးဆောင်ကျင်းပတဲ့2019ဧပြီလ1ရက်နေ့ကြားဖြတ်ရွေးကောက်ပွဲဟာရန်ကုန်ပြည်နီးပါးလွတ်လပ်ပြီးတော့တရားမျှတမယ်လို့ယုံကြည်ကြောင်းကိုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တရားပေးလိုတဲ့အချိန်မှာပြောဆိုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကာလချက်မဲရှင်းတွေပိုးပြီးမှန်ကန်အောင်လုပ်ထားသလို2020မတိုင်ခင်ကြားဖြတ်ရွေးကောက်ပွဲတွေထပ်ပြီးကျင်းပဖို့ရှိတယ်လို့လည်းပြောပါရယ်ဒီကြောင့်ပြည်စုံကတော့ VOA မြန်မာပိုင်းတရေတောက်မမြင့်ခိုင်ကသတင်းပေးပို့ထားပါရယ်ရှင်
တနိုင်ငံလုံးကလွတ်တော်ကိုယ်စားလှယ်လစ်လက်နေတဲ့မဲဆန္ဒနဲ့19နေရာအတွက်ကြားပြတ်ရွေးကောက်ပွဲကို2016ဧပြီလ1ရက်နေ့မှာစတင်တဲ့အစိုးရတစ်လက်ထက်ဖွဲ့စည်းထားတဲ့ဦးလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသစ်ကဦးစီးကျင်းပတော့မှာပါဒီရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုအပေါ်ကော်မရှင်အဖွဲ့ဝင်ဦးလာတင်က VOA ကိုအခုလိုပြောပါတယ
်။ရန်နှုံးပြည့်မဟုတ်တောင်မှနော်။ရန်နှုံးပြည့်ဒီပါလွတ်လပ်လိမ့်မယ်တရားမျှတလိမ့်မယ်လို့အဲ့လိုပဲကျွန်တော်တို့ယူဆတယ်။အခုလက်ရှိလှုပ်ဆောင်နေတဲ့အခြေအနေကြီးကလက်ရှိဒီနေ့ကော်ကွယ်ရေးဆက်သွယ်မှုအခြေအနေကဆိုသူတို့အကုန်လုံးဟိုတိတ်တဆင်းလောက်တောင်မှအကုန်လုံးလုံနေကြတယ်။ဥပမာဟိုတက်တေကမဲတက်တေကလက်မှတ်တွေဆိုရင်ကျွန်တော်တို့အဲ့ဒီမှာတက်ဆိုင်ရဲ့ရက်ကွက်လမ်းမှုတွေနဲ့အကုန်လုံးဒီကော်ကွယ်ကတောင်ချီဝန်သားနေတဲ့တိန်တဆင်းအဲ့လိုကိုလုံနေကြတဲ့အနေအထားတွေပါ။နောက်မဲယုံတွေကိုလည်းအသေးစိတ်ဒီနဲ့အကုန်လုံးလှည့်ကြည့်အားလုံးကျွန်တော်ကအဆင်သင့်ဖြစ်နေပါပြီ
။ရွေးကောက်ပွဲကော်မရှင်အနေနဲ့ဝေးလံခေါင်ဖျားတဲ့မဲဆန္ဒနယ်တွေကလွဲလို့ကြားပြတ်ရွေးကောက်ပွဲရလဒ်တွေကိုဧပြီလ1ရက်နေ့မှာပဲချက်ချင်းကြီးညာပေးမှာဖြစ်ပြီးမဲဆင်းတွေကိုလည်းပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကထက်စာရင်ပိုပြီးမှန်ကန်အောင်စူးစမ်းထားတယ်လို့ဦးလာတင်ကပြောပါတယ်
။မိုးလရှိကြတာ2015မဲဆင်းကိုအခြေခံနဲ့အခြေခံပြီးတော့ကျွန်တော်ကတိန်တဆင်းတို့တို့လုပ်တယ်အဲလုတ်တဲ့နေရာမှာကျွန်တော်တို့အဲ့ဒီမှာမရှိဘူးဆိုရင်မရှိတဲ့အတိုင်းပေါ့ရေးခြင်းအနေထားလက်ရှိအနေထားပေါ့မူတည်ပြီးမှဖြစ်တင်တာဖြစ်တဲ့တိုးတင်တာတိုးတယ်ကျွန်တော်တို့တော့ဟို2015နဲ့စာရင်ပေါ့နော်အဲအခုနေအထိတော့မဲစင်းကအမှန်နဲ့လို့အနည်းစားဆုံးအမှန်ကန်မှုရှိတယ်လို့လုံးဝမှန်တယ်လို့တော့မပြောဘူးနော်မဲစင်းကဘယ်တော့မှမမှန်နိုင်ဘူးအတိအကျမဖြစ်နိုင်ဘူး
ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတပ်တန်း9နှစ်မကုံဆုံးခင်2020ခုနှစ်မတိုင်ခင်ကာလမှာကြားပြတ်ရွေးကောက်ပွဲတွေထပ်ပြီးကျင်းပဖို့ရှိတယ်လို့လည်းသူကပြောပါတယ်။လက်ရှိအာဏာရ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့အရက်သားတွေဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပမယ်။ကြားပြတ်ရွေးကောက်ပွဲဟာတရားမျှတမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်
။တရားမျှတမှုရှိနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။အဲ့တော့ဘယ်ပုံမှန်မူတည်လဲဆိုတော့ကျွန်တော်တို့ပထမနော်ရွေးကောက်ပွဲလုပ်ခဲ့တဲ့ဟိုနေ့မှာဥတည်ကော်မရှင်နာဟိုနေ့လုပ်ပြီးတော့လုပ်တယ်အဲ့ဒီရွေးကောက်ပွဲမှာလည်းကျွန်တော်တို့နီလန်စီကန်နီလန်နဲ့အတော့ကိုစူးစမ်းပန်းစားနေကောင်းအောင်လုပ်ခဲ့တယ်အားလုံးကောင်းတယ်လို့ကျွန်တော်မပြောဘူးဒါပေမဲ့အဲ့ဒါလို့လုပ်ခဲ့တယ်အခု UVC လက်ထက်မှာကျတော့ဒါဟိုတုန်းက UVC ကစက်သားယူစက်ဘူကြီးပဲအခုအရက်သားယူပဲဒါမတူဘူး
အခုတစ်ခေါက်ကြားပြတ်ရွေးကောက်ပွဲဟာကော်မရှင်အသစ်အတွက်စမ်းသပ်ပွဲဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကဆိုပါတယ်
။ကြားပြတ်ရွေးကောက်ပွဲကကော်မရှင်အသစ်ရဲ့ပထမဆုံးစိတ်ပွဲဖြစ်ပါတယ်။ဒါသူတို့ရဲ့စမ်းသပ်ကာလလည်းကြိုးလို့ရပါတယ်။
မကြာသေးခင်ကလုံခြုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှူမြို့နယ်ကကြေးရွာကြီးတုံးကူမှာရွေးကောက်ပွဲမကျင်းပဖို့အန်ဒီပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံတွေကိုပြောင်းရွှေ့ဖို့ဆုံးဖြတ်ပေးထားပါတယ်။ပြောင်းရွှေ့လိုက်တဲ့မဲယုံတွေကမဲဆန္ဒရှင်တွေနေထိုင်တဲ့နေရာနဲ့ဝေးလွန်းတာဟာမဲပေးခွင့်ကိုတွယ်ဝိ
ကိုရန်ကုန်မြို့ကုန်သွယ်များနဲ့စက်မှုအတင်းချုပ်UMSCCI မှာဒီကနေ့စပြီးတွေ့ဆုံခဲ့ကြတဲ့တဲ့တင်ကိုတင်ဆက်ပေးကြပါရစေ။နိုင်ငံရေးပါတီတတိယထူထောင်ရေးအတွက်နေပယ်ဒီတိကပုဂ္ဂိုလ်တက်ရောက်တဲ့နေရာချထွေးဆုံဆွေးနွေးပွဲတစ်ရက်ကိုရန်ကုန်မြို့ကုန်သွယ်များနဲ့စက်မှုအတင်းချုပ်
UMSCCIမှာဒီကနေ့စပြီးလှုပ်လှိပ်ပါတယ်။ဒီကြောင့်ပြေဆုံးကိုဆွေးနွေးပွဲဖွင့်ပွဲမှာကိုရင်သွားပြီးတော့တရင်ယူထားတဲ့ကိုကျော်တင်းကဆက်ပြပြပေးပါလိမ့်မယ်။အားလုံးဒီကြေညာပြောင်းဝင်နေနိုင်ငံရေးပါတီတရားထူထောင်ရေးအတွက်ဒီကနေ့မှာစပြီးတွေ့ဆုံခဲ့ကြတဲ့တဲ့တင်ကိုတင်ဆက်ပေးကြပါရစေ။နိုင်ငံရေးပါတီတရားအတွက်ဒီကလိုအပ်ချက်မူဝါဒလုပ်ငန်းရှင်တွေကိုချမှတ်ဖို့မျှော်လင့် တဲ့အမြင်သဘောထားတဲ့အကြံဉာဏ်တို့ကျွန်တော်တို့ကအများကြီးညှော်လင့်ထားတယ်ဒီပုံမှာကျွန်တော်အားကိုအားထားပြုတယ်တနည်းအားဖြင့်ကျွန်တော်ရဲ့နောက်ထပ်ဖြစ်ပေါ်လာမယ့်နိုင်ငံရေးပါတီသည်အမြင်ကြည်ကြည်ပြန့်ပြန့်နဲ့စုပေါင်းထားတဲ့မြန်မာနိုင်ငံရဲ့လက်တွေ့လိုအပ်တဲ့နိုင်ငံရေးလိုအပ်ချက်တွေတကယ်ပဂရိဟိုကြတဲ့အချက်လက်တွေပေါ့နော်အကြံဉာဏ်တွေညီပါကြတယ်လုပ်ငန်းစဉ်တွေပေါ်ပေါက်လာဖို့အတွက်ဒီတွေ့ဆုံဆွေးနွေးပွဲလို့ကျွန်တော်တို့လုပ်ရတာဖြစ်တယ
်အခုဆွေးနွေးပွဲဟာပထမဦးဆုံးအဆင့်ဖြစ်ပြီးဒါပြီးတဲ့နောက်ဆက်လုပ်သွားဖို့ရှိတာတွေကိုလည်းဦးမင်းဇေယျကအခုလိုပြောပြပါဗျ
။ဒီပွဲပြီးတဲ့ဒီဘက်ကျွန်တော်ဘာလုပ်မလဲဆိုတော့တကယ့်နိုင်ငံရေးပါတီတရားကိုသွားဖို့အတွက်ပြင်ဆင်မှုတွေလုပ်တော့မယ်။တနည်းအားဖြင့်နိုင်ငံရေးပါတီတရားဖြစ်နောက်ဖို့အတွက်ကျွန်တော်စတင်ပြီးတော့လက်တွေ့ကောင်းတွေပေါ်တော့မယ်။အဲ့တော့ဒါကပထမအဆင့်ကအကြံဉာဏ်တွေအမြင်သဘောထားတွေစုတာ။ဒုတိယအဆင့်ကပါတီဖြစ်နောက်ရေးအတွက်လုပ်ငန်းစဉ်ကိုကျွန်တော်ကစမယ်။တတိယအဆင့်ကမှကျွန်တော်နိုင်ငံရေးပါတီထောက်မှုကျွန်တော်ကဟိုဆက်လုပ်ပါမယ
်။ဆွေးနွေးပွဲကိုလူ900တက်ရောက်နိုင်အောင်စီစဉ်ထားတယ်လို့အဓိကလှုပ်ဆောင်နေသူတွေကပြောပြီးဒီကနေ့ပွဲမှာတော့လူ300ပတ်ဝန်းကျင်လောက်တက်ရောက်တာကိုတွေ့ရပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့ရန်ကုန်တက္ကသိုလ်ဒေသနိကဗေဒဌာနနီးပြဟောင်းဦးမောင်မောင်လည်းတဦးအပါအဝင်ဖြစ်ပြီးဆွေးနွေးပွဲလာတက်ရတဲ့အကြောင်းရင်းကိုသူက VOA ကိုအခုလိုပြောပြပါတယ်
။ဟိုကြီးရဲ့ချက်ကတော့နိုင်ငံရေးစိတ်ဝင်စားလို့ပါပဲ။အဲ့တော့ဟိုကြီးရဲ့ချက်ဆိုတာကညီမချက်တွေကိုများမယ်လို့ထင်တယ်။ဘာလို့လဲဆိုတော့ဥပမာ NLD ပါတီနောက်ထပ်ဆက်ခံမဲ့လူငယ်တွေလိုအပ်လာတယ်အဲ့တော့ဒီလူငယ်တွေရဲ့တခါနောက်တဲ့ပါတီ NLD ပါတီလူမျိုးတခြားထဲတော့မဟုတ်ပါဘူးเนาะနောက်ထပ်ဒီလိုဒီမိုကရေစီနဲ့အမျိုးသားရေးကိုလုပ်မဲ့လူတွေမျိုးပါတီတစ်ခုဖြစ်လာတယ်ဆိုရင်နောက်မျိုးဆက်မျိုးဆက်တွေအတွက်ညှော်လိုက်ခံတယ်အဲ့ဒီအတွက်ဝန်တာအားရမယ်ဆိုတာတက်တယ
်ဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားဒန်းလူရေးနဲ့ Federal Democracy ပြည်ထောင်စုပေါ်ပေါရေးအရပ်ပဲစစ်ဖက်ဆက်ဆံရေးခေါင်းစဉ်တစ်ခုနဲ့နိုင်ငံရေးဆွေးနွေးပွဲအပိုင်း1နဲ့အပိုင်း2နိုင်ငံရေးဆွေးနွေးပွဲအပိုင်း3မှာတော့နိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူ့အခွင့်အရေးခေါင်းစဉ်အောက်မှာအမျိုးသမီးနဲ့ကလေးသင်ငယ်များအခွင့်အရေးဆိုတဲ့ခေါင်းစဉ်တွေကိုဆွေးနွေးမယ်ဆိုတာဆွေးနွေးပွဲအစီအစဉ်ထဲမှာဖော်ပြထားပါတယ်မတ်လ31ရက်တောက်ကြနေ့မှာဒုတိယနဲ့နောက်ဆုံးရက်ဖြစ်ဆက်ဆွေးနွေးပြီးတဲ့နောက်ညနေပိုင်းမှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ခင်ဗျာ
ခုကြော်သိမ်းသတင်းပေးပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးစီမှာရဲအမေရိကန်ရဲ့ဒီမိုကရေစီပေါ်မှာရုရှားတို့ကြောင်းဝင်နှောက်ယှက်ခဲ့မှုကိုဖော်ထုတ်မယ်လို့အထက်လွှတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌနဲ့ကော်မတီရဲ့ဝိုင်းဒီမိုကရက်အမတ်တဦးတို့ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲအပေါ်မှာရုရှားတို့ကြောင်းဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနောက်သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်ပုဂ္ဂိုလ်တွေရဲ့လှုပ်ဝက်ပူးပေါင်းကြံစီမှုတွေရှိခဲ့သလားဆိုတာကိုစုံစမ်းနေတဲ့ကြားနာပွဲမှာခုလိုပြောတော့တာဖြစ်ပါတယ်ဖီဝေတင်းတဲ့မိုက်ကယ်ဘိုမန်အမေရိကန်လွှတ်တော်ကက်ပီတယ်ဟေးကနေတင်ပြပို့ထားတာကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်
American Telodo Talan Ye Committee Okata Republican Matt Richard Baga.
This investigation scope will go.
Talan Yashi de Cheledi Dango Ganda Machi Song San Sisi Doma Pibari.
American Telodo Talan Ye Committee Democrat Mark Wanagale. Russia Ye Song San Mune Patabi.
We will get to the bottom of this.
ဒီကိစ္စကိုရေးဆုံးညီဆုံးလိုက်မှာပါလွတ်တော်ကိုဖြေချဖို့သဘောတူထားတဲ့သမရရဲ့သမက်ဂျရက်ရှ်ကူရှနာအပါအဝင်အထောက်အထားဆက်ရွက်စတဲ့တွင်တွဲဆုံမေးမြန်းမှုတွေနဲ့အကြီးအကျယ်ဆုံးသမ်းစစ်ဆေးမယ့်အချိန်မှာပဲပါတီကြီးနှစ်ရက်တို့ညီညွတ်မှုရှိနေတာကိုပြသလိုက်တာဖြစ်ပါတယ်အထက်လွတ်တော်ထောက်လိုင်းရေးကော်မတီရဲ့ဥက္ကဋ္ဌ
Republican အမတ်ရစ်ချတ်ဘာကအချိန်ကြပြီလို့ကော်မတီကဆုံးဖြတ်ပြီးရဲ့သမက်ပြီးရင်တော့
Mr. Kushner ကို ကော်မတီက တွေ့ဆုံ မေးမြန်းမှာပါ
ကော်မတီ ဥက္ကဋ္ဌရ ဝါရင် ဒီမိုကရက် အမတ်တို့ကရ စုံစမ်းစစ်ဆေး ရရှိ ထားမှုတွေနဲ့ ပတ်သက်လို့ တစုံတရာ ထုတ်ဖော် ပြောဆိုတာ မရှိပါဘူး ဒါပေမဲ့ ရုရှား ရဲ့ ရည်ရွယ်ချက်ကို တော့ ပြောပါတယ် ကော်မတီ ရဲ့ ဒီမိုကရက် အမတ် Mark Warner က
Vladimir Putin's goal is a weaker United States
ရုရှား သမ္မတ Vladimir Putin က American ကို အင်အား ချိနဲ့ သွားစေချင်တာပါ စီးပွားရေး မှာရ ကမ္ဘာ ရေးရာတွေမှာ ပါ ဖြစ်ပါတယ်
ဒီချက်ကပါတီဆွဲမထားပဲအမေရိကန်နေအားလုံးစိုးရိမ်ရမယ်ကိစ္စဖြစ်ပါတယ်ဒီမတိုင်ခင်ကတော့ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဦးဆောင်တာပါဒါပေမဲ့လည်းအောက်လွှတ်တော်ကော်မတီဥက္ကဋ္ဌရီပပ်ဘလစ်ကန်လွှတ်တော်အမှဒီပင်နူနက်စ်ကကော်မတီတွင်းမှာမဖြန့်ရသေးတဲ့လျှို့ဝှက်အချက်လက်တွေကိုသမ္မတထွန်ထန်သူ့သဘောနဲ့သူသွားပြီးအစီရင်ခံခဲ့တာကြော
အထက်လွှတ်တော်ကော်မတီဥက္ကဋ္ဌကဒီကိစ္စနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican မှ Richard Barr ကပြီးခဲ့တဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Trump ကိုမဲထည့်ခဲ့တယ်လို့လည်းပြောဆိုပါတယ
်။ I'll admit that I voted for him.
သူ့ကိုမဲထည့်ခဲ့တယ်ဆိုတာကိုကျွန်တော်ဝန်ခံပါတယ်။
ဒါပေမဲ့ပါတီဆွဲဆောင်တော့သူ့အလုပ်ကိုထိခိုက်ခံမှာမဟုတ်ဘူးလို့ပြောထားတာပါ။ဒါပေမဲ့လည်း Republican ကြီးစုတဲ့လွှတ်တော်ကော်မတီတွေကနေအလုံးစုံစိတ်ချယုံကြည်ရလောက်တဲ့အမှန်တရားတော့ဘယ်တော့မှထွက်လာမှာမဟုတ်ဘူးလို့ပြောဆိုထားတဲ့ Democrat လွှတ်တော်အမတ်တွေပိုပြီးများလာပါတယ်။ Democrat အချက်လွှတ်တော်အမတ် Martin Hinrich ကအခုလို့ပြောပါတယ
်။ I believe we also should be open to an independent.
ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုစုံစမ်းဖို့ပါတီဆွဲကင်းတဲ့လွတ်လပ်တဲ့ကော်မရှင်တရားဖွဲ့စည်းရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်။အချက်အလက်တွေကိုရှင်းရှင်းလင်းလင်းဖော်ထုတ်နိုင်ဖို့အတွက်နိုင်ငံရေးဖီအားတွေကြိုးကြောင်းမဲ့အာရုံလွှဲတာတွေကိုခွင့်ပြုထားလို့မရပါဘူး
။အမေရိကန်သမ္မတအင်ဂျူရောကတော့သမ္မတထရန့်ရဲ့အဖွဲ့ပေါ်မှာသဘုတ်လေလွင့်ဆွဆွဲချက်တွေလို့ဆိုပြီးမကြေမနက်ပြောဆိုထားပြီးမယ်စုံစမ်းစစ်ဆေးရေးလုပ်ဖို့လိုအပ်တယ်ဆိုတာကိုတော့ဝန်ခံထားပါတယ်။အင်ဂျူရောပြောခွင့်ရရှောင်းစပိုက်ဆာကအခုလို့ပြောပါတယ
် We want this over as much as I think some of you
ဒီလိုဆန်အမြန်ပြေးချင်ပါပြီတချို့လည်းဒီလိုပဲဖြစ်စေချင်ကြမှာပါဒါပေမဲ့လုံးဝမဲ့လုပ်ငန်းစဉ်တစ်ခုကိုလုပ်နေရဆိုတော့ကျွန်တော်တို့အသိအမှတ်ပြုပါတယ
်ရုရှားရဲ့စုံစမ်းစစ်ဆေးမှုကအမေရိကန်ပြည်ထောင်စုအပြင်ဘက်ထိတိုင်ပဲ့တင်ရိုက်ခတ်နိုင်ပါတယ်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဥက္ကဋ္ဌလွှတ်တော်အမတ်ဘားကပြင်သစ်နိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲအပေါ်မှာလည်းရုရှားကိုဝင်းမွေနေတယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တကင်ထပ်တင်ဆက်ထားတာပါ။ဖီရီကနေကြတာပဲညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှလည်းအမေရိကန်မှာပြောင်းလဲလာတဲ့လူဝင်မှုကြီးကြပ်ရေးဥပဒေသစ်တွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။တခြားနိုင်ငံကဝင်လာတဲ့ရာဇဝတ်သားတွေကိုလက်ခံကာကွယ်ပေးတဲ့မျိုးရည်နဲ့ပြည်နယ်တွေအနေနဲ့ပြည်အောင်စုထောက်ပံ့ငွေဖြတ်တောက်တာခံရနိုင်တယ်လို့အမေရိကန်တရားသူကြီးချုပ်ကချင်းချောက်လိုက်ပါတယ်။မေကနိုင်ငံတော်သမ္မတထရမ့်အစိုးရရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေသစ်တွေဟာလူမဆန်ဘူးလို့တင်းခတ်နေချိန်မှာပဲပြည်အောင်စုရန်ပုံငွေဖြတ်တောက်တာမခံရအောင်ဒီဥပဒေသစ်တွေကိုလိုက်နာဖို့တရားသူကြီးချုပ် Jeff Session ကတည်ပြီးလိုက်တာပါဒီအကြောင်း VW သတင်းတော့ Slatisa House Paper ရဲ့သတင်းကိုကိုဝဲမင်းကပြောပြပေးမှာပ
ါဟုတ်ကဲ့ပါတခြားနိုင်ငံကဝင်ရောက်နေထိုင်သူတွေကိုပြန်မပို့ရေးဆန္ဒပြပွဲတွေအမေရိကန်နိုင်ငံတော်ဂျိုကြားဂျိုကြားဖြစ်နေပါတယ်နိုင်ငံသမားတချို့ကလည်းအခုလိုပြန်ပို့မှာကိုကန့်ကွက်ကြောင်းလူသိချင်းကြားထုတ်ပြောလာပါတယ်တက်ဆက်စီနယ်ကဒီမိုကရက်အမတ်ရာဖာအန်ချီယာက
It makes our community scared both
ဒါကျွန်တော်တို့အတိုင်းဝိုင်းကိုခြောက်ခြားသွားစေပါတယ်တခြားနိုင်ငံကဝင်လာနေထိုင်သူတွေရောဒီနိုင်ငံတွေကလူတွေရောပေါ့ဗျာတိုက်ခိုက်တာခံနေရတယ်လို့ကျွန်တော်တို့ခံစားနေရတယ်လေကျွန်တော်တို့သတိပြုဖို့လိုတာကကာကွယ်ရေးဦးစီးချုပ်ဒေါ်နယ်ထရမ့်ကမက္ကဆီကိုတွေဟာမရင်းကောင်တွေရာဇဝတ်သားတွေလို့ခေါ်ဝေါ်ပြီးမကြခင်မှာပဲအခုလိုဖြစ်လာတာလေ
မျိုးကြီးတွေကစာတင်ကြောင်းတွေဖျားကြောင်းတွေနဲ့တမျိုးလုံးနှီးပါဟာ အထောက်ထားမရှိဘဲဆက်နေနေတဲ့နိုင်ငံခြားကဝင်ရောက်နေထိုင်သူတွေအတွက်ခိုလုံခွင့်ပေးဖို့ဆုံးဖြတ်ထားကြပါတယ်။နယူးယောက်ပြည်နယ်ဘက်ဖလိုမြို့စိန့်လုဖျားကျောင်းကဖုန်းတော်ကြီး Justo Gonzalez က
We will open our doors. We will provide
ကျွန်တော်တို့တကားတွေကိုဖွင့်ထားပါတယ်။နေစရာအိမ်တွေအစားအသောက်တွေနဲ့အသုံးဆောင်တွေကိုကျွန်တော်တို့ကူညီပေးမှာပါ။ဒါမှသူတို့လုံခြုံငြိမ်းချမ်းခံစားနိုင်မယ်လေ
။ဒါပေမဲ့ American ရှေ့နေချုပ် Jeff Sessions ကတော့ရာဇဝတ်မှုမြောက်တဲ့နိုင်ငံခြားသားတွေကိုပြန်ပို့ရေးမှာအဟန့်အတားဖြစ်နေသူတွေအနေနဲ့အကျိုးဆက်တွေခံစားဖို့ရှိတယ်လို့ခုလိုဆိုပါတယ
် Moreover the Department of Justice will require the jurisdictions
ဒါပြင်ပြည်ထောင်စုအစိုးရအထောက်အပံ့လက်ခံနိုင်ဖို့စမတ်ချက်ဖြစ်တဲ့ American ဥပဒေပုံမှ133ကိုလိုက်နာမှုရှိကြောင်းတရားရေးဆိုင်ရာထောက်ခံချက်ကိုတရားရေးဝန်ကြီးဌာနမှရှောက်ထားဖို့လိုအပ်လာပါလိမ့်မယ
်ခုလိုပြည်ထောင်စုဘတ်ဂျက်ဆုံးရှုံးနိုင်မှုအန္တရာယ်ကြောင့်တချို့မျိုးကြီးတွေမှာဒုက္ခသည်တွေကိုခိုလုံခွင့်မပေးဖို့ပြန်ဆုံးဖြတ်လိုက်ကြပါတယ်။ Florida ပြည်နယ် Miami ဒေသမြို့ဝန် Carlos Jimenez က
ဒီခိုလုံခွင့်ပေးတဲ့ထဲမှာကျွန်တော်တို့မပါဘူးအရေးကြီးပါတယ်။ဘာလို့လဲဆိုတော့ပြည်အောင်စုကရမယ့်ရမငွေတွေထိခိုက်သွားမယ့်အနေအထားမျိုးမရောက်ချင်လို့ပါ။အခုရတဲ့ထောက်ပံ့ငွေရောနောင်ရလာမယ့်ငွေတွေရောပေါ့လေ
။ဒါပေမဲ့တနင်္ဂနွေလုံးကမြို့တွေမှာအခုလိုပြန်ပြောင်းသွားတာတော့မဟုတ်ပါဘူး။မြို့တော် Washington DC နဲ့ကပ်နေတဲ့ Maryland ပြည်နယ်မှာဆိုရင်တပြည်နယ်လုံးကိုခိုလုံခွင့်ပေးတဲ့နေရာသတ်မှတ်ဖို့စဉ်းစားနေကြပါတယ်။ဒါပေမဲ့တရားသူကြီးချုပ်ဆက်ရှင်ကတော့အခုလိုဆုံးဖြတ်လိုက်ရင်အမှားကြီးမှားလိမ့်မယ်လို့အခုလိုသတိပေးလိုက်ပါတယ
်။ I would plead with the people of Maryland to understand that this
Maryland ပြည်နယ်ပြည်သူတွေကိုတောင်းပန်လိုပါတယ်။အခုလိုလုပ်လိုက်ရင် Maryland ပြည်နယ်မှာအကြမ်းဖက်မှုတွေရာဇဝတ်မှုတွေပိုများလာပါလိမ့်မယ်။ဒါမူဝါဒကောင်းမဟုတ်ပါဘူး
။သမ္မတ Donald Trump ကလည်းဒီကနေ့လကပဲကွန်ကရစ်လွှတ်တော်မှာမိကုံးပြောရမှာသူ့အစိုးရအနေနဲ့အမေရိကန်ပြည်သူတွေတောင်းဆိုတဲ့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့နယ်စပ်လုံခြုံရေးအားကောင်းဖို့လုပ်နေပြီလို့အခုလိုထုတ်ပြောခဲ့ပါတယ
် By finally enforcing our immigration laws we will raise wages
ခုနောက်ဆုံးကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဥပဒေတွေအသက်ဝင်စေခြင်းအပြင်ကျွန်တော်တို့ဝင်ငွေတွေတိုးလာမယ်အလုပ်လက်မဲ့တွေတွေအထောက်အကူဖြစ်မယ်ဒေါ်လာတွေဘီလီယံတွေနဲ့ချီပြီးချွေတာစုဆောင်းနိုင်မယ်ပြီးတော့ကျွန်တော်တို့အတိုင်းဝိုင်းမှာတူးချင်းစီပိုလုံခြုံလာမယ်လေ
တစ်ချိန်တည်းမှာအမေရိကန်တရားသူကြီးချုပ်ဆက်ရှင်ကလည်းဒီဥပဒေသစ်တွေကြောင့်တိုက်ခိုက်မှုတွေခိုးယူမှုတွေမူရစေဝါမှုတွေမတရားကျင့်မှုတွေနဲ့တပ်ဖြတ်မှုတွေကျူးလွန်မဲ့သူတွေရန်ကနေနိုင်ငံခြားကတရားဝင်နေထိုင်သူတွေပါဝင်နိုင်ငံသားအားလုံးကိုကာကွယ်ပေးနိုင်တော့မယ်လို့ဆိုပါတယ်ခင
်ဗျ။ကွန်မန်တင်ဆက်သွားတာကနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အတန်လွှင့်အစီအစဉ်ပြီးမကြခင်မှာတင်ဆက်မယ် VOA American အတန်ညပိုင်း9နာရီနေ့10နာရီထိမြန်မာဘာသာအစီအစဉ်တွေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဥဟုံခင်ရဲ့မြန်မာရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းမှာဆက်လက်တွေကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။VOA ကလည်းကြာသပတေးညနေခင်းစီစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနေနိုင်ငံကသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
။ပြီးခဲ့တဲ့နေ့တည်းချင်းပါခဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စူပါကမ်မှုနဲ့သမ္မတဒေါ်နယ်ထရန့်အတွင်းလူတွေပတ်သက်မှုရှိရှိဆိုတာတွေကိုဒီကနေ့စတင်ကြားနာစစ်ဆေးမယ်ထက်ထူထောက်လိုက်ကော်မတီကရုရှားအပေါ်မှာအဓိကအာရုံစိုက်နေကြပါတယ်။အများအယုံစိုက်နေတဲ့ကြားနာပွဲမှာတာမီမှာပဲတက်နန်နေမြဘယ်လိုက်မှုကင်းကင်းဆောင်မယ်အကြောင်း Republican Party ကထက်ထူထောက်လိုက်ကော်မတီကိုဥက္ကဋ္ဌနဲ့ဒုက္ခဖြစ်တဲ့ဒီမိုကရက်တစ်လူတော်အမတ်တို့ကကြေညာပြောကြားထားကြတာပါမွတ်စလင်များစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်ပြည်တော်စုပြည်ဝင်ခွင့်တားမြစ်ထားပြီးဒုက္ခသည်တွေခြေချနေတဲ့ခွင့်ကိုယာယီကန့်သက်ထားတဲ့သမ္မတဒေါ်နယ်ထရန့်အမင်းကိုအမေရိကန်ပြည်တော်စုတရားစီရင်သူကဆိုင်းငံ့ထားတာကိုထပ်မံတက်တန်းတွေးလိုက်ပါတယ်သမ္မတအမင်းကိုယာယီဆိုင်းငံ့မှုပြည်တော်စုတရားစီရင်ဒါရိုက်ကွန်ဆန်ကဒီလ15ရက်နေ့တုန်းကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုနောက်ထပ်တက်တန်းတွေးလိုက်တာပါအဲဒီသူကြောင့်ချီမုံရင်းနဲ့ဒုက္ခသည်ပြဿနာဖြစ်ရှင်းဒေတာရဲမဟာမိတ်တွေနဲ့ဆွေးနွေးမဲ့ပြပခီးစဉ်အစဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ဟာတူရကီနိုင်ငံကိုတွားရောက်ပြီးအန်ကာရာမြို့တော်မှာတူရကီဝန်ကြီးချုပ်တူရကီသမ္မတနဲ့နိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းထဲမှာလူငယ်နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်တည်ဆုံးသူတရားရုံးတရှိခဲ့တဲ့အကြောင်းအမျိုးသားလူ့ခွင့်ရေးကော်မရှင်မှတ်တမ်းတွေကဖော်ပြပါရယ်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကပြပို့တဲ့အချက်လက်တွေကိုမူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြုစုထားတာပါ
သတင်းကြေညာကိုကောင်းလင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်VOA American တန်ညပိုင်းရွာပါသားစီစဉ်လေးကိုည9နာရီ10နာရီထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပါကျေးဇူးတင်ကြပါစေရှင
Thank you.
This program has come to you from the Voice of America, Washington.